ောင်းသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေလုံခြုံမှုမရှိဘူးစိတ်မချရဘူးဆိုတာတဖြည်းဖြည်းပေါ်တည်လာရတော့ Facebook ထဲက app တွေသုံးတာကိုပို့ပြီးတော့တည်ထားကြပါပို့ပြီးတော့စီးဖြစ်ကြပါလို့ဤပညာဆိုင်ရာကျွမ်းကျင်သူတွေသတိပေးတာပိုများလာတယ်ကိုသားမျိုးကြီး
ကျွန်တော်တို့ကတိတ်ပြီးတော့သတိမပြုမိလို့တကယ်တော့ Facebook ဆိုတာက Facebook အကောင့်ပိုင်ရှင်တွေနဲ့ပတ်သက်တဲ့အလေးထားတွေအပြုမှုတွေကိုရယူပြီးတော့စီးပွားရေးကြော်ငြာလုပ်ငန်းတွေနောက်တခြားချက်လက်စုဆောင်တဲ့လုပ်ငန်းတွေကိုပြန်ရောင်းပြီးတော့စီးပွားစာနေတဲ့ကုမ္ပဏီပဲမဆင်းမပါဘူး
ကိုကဘလို့အကြောင်းအရာမျိုးတွေဆိုရင် like လောက်တက်တယ်လေဘလို့ link မျိုးတွေဆိုရင်တွားပြီးတော့ click လောက်တယ်လေအားလုံးကိုမှတ်နေတာရှင်အဲ့ဒါရင်မကသေးဘူးဘလို့ website မျိုးတွေစီတွားတယ်လဲဆိုတာကအစားမှတ်ယူစုဆောင်နေတာ New York Times သတင်းစာကြီးတွေကစာမားတစ်ခုရဲ့မှာရေးထားတဲ့အတိုင်းဆိုရင် Facebook မတုံးတဲ့သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့စုဆောင်နေတယ်ဘလို့စုဆောင်တာလဲဆိုတော့ဒီ Facebook တုံးတဲ့မိတ်ဆွေတကယ်ချင်းတွေကနေတစ်ဆင့်ရယူစုဆောင်တယ်လို့ပြောတယ် Android phone တွေအတွက်စတင်တဲ့ Facebook app တုံးပါဆိုရင်လည်းဆုံးဖြတ်တဲ့စီရင် text message ပို့ရစီရင်တွေတော့ယူသေးတယ
် Facebook ထဲမှာရှိတဲ့ app တွေကလည်းကိုယ့်ရဲ့အချက်လက်တွေကိုယူပါတယ် Facebook ကုမ္ပဏီနဲ့ app ဖန်တီးသူတွေကြားမှာသဘောတူထားတဲ့အတိုင်း app ဖန်တီးသူတွေကတရားဝင်ကိုသုံးသူတွေရဲ့အချက်လက်တွေကိုယူကြတာဒါမဲ့လည်း app developer တွေကနေတဆင့်ကိုယ့်နဲ့ဆိုင်တဲ့ကိုယ့်ကိုယ်တိုင်အချက်လက်တွေဘယ်ရောက်မလဲဆိုတော့ဘယ်သူမှမသိနိုင်ဘူးအခုလောလောဆယ်ဖြစ်နေတဲ့တက္ကသိုလ်ကြီးကလည်းအဲ့ဒါပါပဲကိုယ့်အချက်တွေကိုတရားဝင်ယူခဲ့တဲ့ app တစ်ခုကနေတဆင့်ဒီ Cambridge Analytica ဆိုတဲ့ငငယ်အချံပြီးအဖွဲ့ကရယူပြီးသူကငှားထားတဲ့ Trump ရွေးကောက်ပွဲ online အဖွဲ့ရွေးကောက်ပွဲမှာနိုင်အောင်လို့အချက်လက်တွေအသုံးချခဲ့တာမဟုတ်လားဗျ။အ
ဲ့ဒီပြဿနာကြီးဖြစ်နေတော့ဒီ Facebook CEO Mark Zuckerberg ကတော့ Facebook ထဲက app တွေအနေနဲ့သုံးတဲ့သူတွေရဲ့အချက်လက်တွေရယူတာကန့်သတ်ပါမယ်လို့ကြေညာခဲ့ပေမဲ့ပို့ပြီးတော့မှလုံခြုံစိတ်ချရလောက်တဲ့ဆောင်ရွက်မှုမျိုးမဟုတ်ဘူးလို့ပြညာရှင်တချို့ကတော့ထောက်ပြကြပါတယ်။California Berkeley တက္ကသိုလ်ကဒီကြံကြိုက်ဌာနတွဲဘက်ပါမောက်ခ Jess Goldman ကတော့ Facebook ကသူများရဲ့အချက်အလက်တွေကိုယူပြီးတော့ဝင်ငွေရှာနေတာကိုထောက်ပြပါတယ်
။ What's problematic about that is that Facebook really hasn't changed its business model since its inception, which is it harvests the data of its users and it sells that data.
ဒါကနာကပါလေဆိုတော့ Facebook ကုမ္ပဏီကိုစားခဲ့တဲ့အချိန်ကကသူတို့စီးပွားစားတဲ့ပုံစံကဒီအတိုင်းမပြောင်းလဲပဲရှိနေတာပါ။အဲဒါက Facebook သုံးမျိုးနဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူပြီးအဲ့ဒီအချက်တွေကိုကြော်ညာလုပ်ငန်းတွေကိုရောင်းပြီးစီးပွားစားတဲ့ပုံစံပါ။အခုလေဒီတိန်ကပညာရှင်သူတွေတယောက်ကိုသူ့ app ကတစ်ဆင့်အချက်လက်တွေရယူခြင်းပြုခဲ့တော့အဲ့ဒီကနေ Cambridge Analytica ကအချက်လက်တွေရသွားခဲ့တာပ
ါ Cambridge Analytica ကလည်းဒီ Facebook တုံးတဲ့သူတန်း90လောက်ရဲ့အချက်လက်တွေကိုရသွားတာလေအဲ့ဒါကြောင့်ကိုက Facebook ပေါ်မှာ follow လုပ်မိသမျှ like လုပ်မိသမျှကိုခြေရာခံစုဆောင်းခံနေရတယ်ဆိုတော့အခုတော့လူတွေပို့ပြီးတော့သတိထားမိကောင်းပါရဲ့လို့လည်းသူကပြောပါတယ်
Billions of users are starting to discover what can actually be done with data that seems somewhat innocuous like
data ပုံတွေ internet ပေါ်မှာဖတ်ရတဲ့စောင်းမားတွေကိုသဘောကျလို့ like လုပ်မိတာမျိုးလို့ဘာမှ android မရှိတော့ဘူးလို့ထင်ရတဲ့အချက်လက်တွေကိုဘယ်လိုအသုံးချနိုင်လဲဆိုတာအသုံးပြုသူတန်းထောင်နဲ့ချီပြီးတော့အခုစပြီးတည်လာကြပါပြီ
Facebook ကအခုလိုမျိုးကိုယ်နဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုယ်စိတ်ဝင်စားတာတွေကိုမှတ်ယူစုဆောင်နေဆိုတာလူတွေပိုသဘောပေါက်လာကြပြီမဲ့Facebook ကိုမတုံးပဲနဲ့လည်းမနေနိုင်ကြပြန်ဘူးဆိုတော့ကလည်းသူကထောက်ပြပါရယ်အခုဆိုရင်30တူကဘာတစ်ခွားမှာတန်း2000ကျော်ရှိနေတဲ့ထဲ Facebook platform ကြောင့်ပဲငွေကြေးအကျိုးများမဟုတ်ပဲနဲ့တခြားကောင်းကျိုးတွေရနိုင်ကြသူတွေကလည်းအများကြီးမဟုတ်လားမဆင်မြန်ပါဘူ
း But I think it's going to be hard to get people to actually abandon that platform in part because remember the business model is stay addicted to the platform give us as much
Facebook ကိုလူတွေမတုံးတော့ပဲစွန့်သွားကြဘူးဆိုတာကတော့ခက်လိမ့်မယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့ Facebook ကသူကိုသုံးတဲ့သူကိုစွဲနေအောင်လုပ်ပြီးအဲ့ဒီသူရဲ့အချက်လက်တွေကိုရအောင်လုပ်ထားတာအဲ့ဒီအချက်လက်တွေကိုကြော်ညာရှင်တွေကိုရအောင်ပြီးရတဲ့ဝင်ငွေနဲ့အခမဲ့ဤပညာအခြေခံဝန်ဆောင်မှုအများကြီးကိုပြန်ပေးနေအောင်လုပ်တယ်ဆိုတော့သုံးတဲ့သူတွေကလည်းစွဲကြတယ်လေ
ကိုယ့်ရဲ့ကိုယ့်ရဲ့အချက်လက်တွေကိုလုံခြုံစိတ်ချစေချင်တယ်ဆိုရင်တော့ဒီ Facebook ထဲမှာကိုဘလို့ app တွေကိုသွင်းထားမိတယ်လဲဆိုတာပြန်ပြီးတော့စစ်စစ်မလိုတာတွေကိုဖျက်ပစ်လိုက်တာတော့လောလောဆယ်အကောင်းဆုံးလုပ်နိုင်တာပဲကိုသားမျိုးရ
အဲ့လိုမျိုးဖြစ်ပြနိုင်မှုကလည်းနည်းနည်းတော့လက်ဝင်တယ်လို့ USC Today သတင်းဆောင်မှာထောက်ပြထားတယ်ဗျ Facebook တဲက app တွေကိုတုံးထားမိသူအတော်များများကအဲ့ဒီ app တွေအနေနဲ့ကိုယ့်ရဲ့ကိုယ်ရေးအချက်လက်တွေကိုရယူနေတယ်ဆိုတာသတိမထားမိကြဘူးတဲ့နောက်တစ်ခုကအဲ့ဒီ app တွေကိုတုံးနိုင်ဖို့ကိုယ့်ရဲ့ email နဲ့ register လုပ်တာမျိုးမဟုတ်ဘဲနဲ့လွယ်လွယ်ပဲ Facebook account ကနေပြီးတော့တဆင့်ဝင်ကြသူတွေကလည်းများတယ်တဲ့
ဘလို့ပဲဖြစ်ဖြစ်ဒီကိုယ့်အတွက်အသုံးမဝင်တဲ့ app တွေကိုကိုယ့် account ထဲကနေရှင်းပြလိုက်တာတော့အကောင်းဆုံးပဲအဲ့လိုရှင်းနိုင်ဖို့ Facebook setting ကိုသွား app ဆိုတဲ့ menu ကိုရွေးအဲ့ဒီကနေမှ apps websites and plugins ဆိုတာကိုထပ်ရွေးအဲ့ထဲကိုရောက်သွားလို့ရှိရင်ဘယ် app တွေကိုကိုယ့်ရဲ့အချက်အလက်တွေရယူနိုင်အောင်ခွင့်ပေးထားမိတယ်လဲဆိုတာပြန်စစ်ပြီးတော့မလိုတာတွေတစ်ခုချင်းစီကိုဖျက်ပြစ်နိုင်ပါတယ် တခုရှိတာကဒီ apps တွေအများကြီးကိုတစ်ခါတည်းရွေးပြီးတော့ဖြတ်လို့မရတော့တခုချင်းကိုအချိန်ပေးပြီးတော့ဖြတ်ရပါတယ်။တခါဖြတ်ဖို့အလုပ်တိုင်းမှာလည်းအဲ့ဒီ app ကိုအကောင့်ထဲကနေဖြတ်လိုက်မှဖြစ်တယ်။ကိုယ့်ရဲ့ကိုယ့်ရဲ့အချက်လက်တွေက app ဖန်တီးတဲ့သူတွေစီမှာရှိနေနိုင်သေးတဲ့အတွက်ဖြတ်စေချင်လို့ရှိရင်အဲ့ဒီ app developer ကိုတိုက်ရိုက်ဆက်သွယ်ပါဆိုတဲ့ Facebook သတိပေးချက်ကိုလည်းတွေ့ရပါလိမ့်မယ်။app တစ်ခုဖြတ်ဖို့လုပ်တိုင်းမှာအဲ့လိုသတိပေးချက်ပေါ်လာမှဖြစ်လို့စိတ်ရှည်ရှည်နဲ့အချိန်ပေးဖို့တော့လိုပါလိမ့်ရှင်။